ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်မတန်ဆွမ်းသူများ၏အခွင့်အရေးနည်းဥပဒေများ2018ခုနှစ်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်မတန်ဆွမ်းသူများ၏အခွင့်အရေးနည်းဥပဒေများမာတိကာအခန်း1အမည်နှင့်အထိပ်ပယ်ဖော်ပြချက်အခန်း2မတန်ဆွမ်းသူများမပုံတင်ခြင်းအခန်း3မတန်ဆွမ်းသူများ၏ပညာရေးအခန်း4မတန်ဆွမ်းသူများ၏ကျန်းမာရေးအခန်း5မတန်ဆွမ်းသူများလွဲကူစွာသွားလာနေတိုင်းအုံပြူနိုင်ရေးအခန်း6မတန်ဆွမ်းသူများနိုင်ငံရေးနှင့်ပြည်သူရေးရာနယ်ပယ်များတွင်ပါဝင်ဆောင်ရွက်ခွင့်ရရှိရေးအခန်း9မတန်ဆွမ်းသူများပြုစုပြူထောင်ရေးနှင့်ပြန်လည်ထူထောင်ရေးအခန်း10မတန်ဆွမ်းသူများအလုပ်ကိုင်ခွင့်လန်းရရှိရေးအခန်း9မတန်ဆွမ်းသူများအသင်းအဖွဲ့ဖွဲ့စည်းခြင်းနှင့်မှတ်ပုံတင်ခြင်းအခန်း10ပုဂ္ဂလိကပညာသင်အထူးကျောင်းပုဂ္ဂလိကအသက်မွေးမှုအထူးသဏ္ဍန်ကြောင့်နှင့်ပုဂ္ဂလိကပြန်လည်ထူထောင်ရေးဌာနများတည်ထောင်ဖွင့်လှစ်ခြင်းအခန်း17အယူခံခြင်းအခန်း12ရန်မုံငွေထူထောင်ခြင်းထိမ့်သိမ်းခြင်းနှင့်စီမံခန့်ခွဲခြင်းအခန်း13မတန်ဆွမ်းသူများ၏လူအခွင့်အရေးနှင့်အခြေခံလွတ်လပ်ခွင့်များတန်းတူညီများရရှိရေးအခန်း14အထွေထွေပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်လူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြည်လဲနေရာချထားရေးဝန်ကြီးဌာနအမိတ်ကြော်ညာစာအမှတ်114မြင်းဆောင်2019 1389ခုနှစ်ကြာသိုလာဇန်10ရက်2019ခုနှစ်ဒီဇင်ဘာလ28ရက်လူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြည်လဲနေရာချထားရေးဝန်ကြီးဌာနသည်မတန်ဆွမ်းသူများ၏အခွင့်အရေးဥပဒေပုံမှား62ပုံမှားခွဲကားကြီးအရာအနှင်းနာသောလုပ်ပိုင်ခွင့်ကိုကျင့်သုံး၍ပြည်ထောင်စုအစိုးရအဖွဲ့၏သဘောတူညီချက်ဖြင့်ဤနည်းဥပဒေများကိုထုတ်ပြန်လိုက်သည်